ဒီကနေ့ကြာရောက်တဲ့65နှစ်မြောက်အာဇာနီနေ့နဲ့ဆိုင်တဲ့သတင်းလွှာကိုပြောပြပါမယ်ရှင်။အာဇာနီနေ့ကျင်းပတယ်ဆိုတာဟာတိုင်းပြည်တွင်းမှာအာဇာနီစိတ်ဓာတ်ပြန်ပွားစေခြင်းလို့မြင့်မြတ်တဲ့စိတ်ကိုအခြေခံတဲ့တတိရှိသူတွေပေါ်ထွက်လာစေဖို့အတွက်ဖြစ်တယ်လို့မြမဒီမိုကရေစီခေါင်းဆောင်တွောင်းဆန်းစုကြည်ကပြောလိုက်ပါတယ်။ဒီကနေ့ရန်ကုန်မြို့ရွှေကုန်တိုင်းမှာရှိတဲ့ NLD အဖွဲ့ချုပ်ရုံးချုပ်မှာကျင်းပတဲ့ဒီအာဇာနီနေ့အခမ်းအနားအတွင်းမှာတွောင်းဆန်းစုကြည်ကအဲ့ဒီလိုပြောဆိုသွားခဲ့တာပါ။ဒီကနေ့ကြားရောက်တဲ့အာဇာနီနေ့အခမ်းအနားအကြောင်းစုံလင်ကိုတော့ဘန်ကောက် VOA ရုံးခွဲကနေကိုစုံဝင်းလိုက်ကဆက်ပြီးတော့ပြောပြပေးပါရှင်
။ဟုတ်ကဲ့ပါ။ဒီကနေ့ဇူလိုင်လ19ရက်နေ့မှာကြားရောက်တဲ့အာဇာနီနေ့အခမ်းအနားတွေကိုရန်ကုန်မြို့နဲ့နိုင်ငံအနှံ့မြို့တိုင်းလိုလိုမှာတာစီကန့်တတ်မှုတွေရှိနေတဲ့ကြားကပဲစီစီကားကားကျင်းပခဲ့ကြတာပါ။ရန်ကုန်မြို့ NLD ရုံးချုပ်မှာကျင်းပတဲ့အာဇာနီနေ့အခမ်းအနားကိုတော့လွတ်လပ်ရေးဖခင်ကြီးဗိုလ်ချုပ်အောင်ဆန်းရဲ့သမီးလည်းဖြစ်NLD ဥက္ကဋ္ဌလည်းဖြစ်တဲ့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်တာဆန်းစုကြည်တက်ရောက်ပြီးတော့အာဇာနီနေ့နဲ့ဆိုင်တဲ့အမှာစကားကိုပြောကြခဲ့ပါတယ်
။ကျမတို့အာဇာနီနေ့ကျင်းပတယ်ဆိုတာဟာဒီအာဇာနီစိတ်ဓာတ်ကိုကျမတို့နိုင်ငံမှာပြန်ပွားစေခြင်းလို့ဒီလိုအာဇာနီစိတ်ဓာတ်ပြန်ပွားစေခြင်းနဲ့ဆိုလို့ရှိရင်အာဇာနီစိတ်ဓာတ်ကိုလေးစားတယ်ဆိုတာဟာကျမတို့နိုင်ငံမှာရှိရမယ်။အများမလေးစားတဲ့ကိစ္စကိုပြန်ပွားအောင်လုပ်ဖို့ဆိုတာအင်တာမန့်ခက်ပါတယ်။ဒါတော့ကျမတို့အာဇာနီစိတ်ဓာတ်ဆိုတာဘာလဲဆိုရင်တော့ပြောနိုင်တာတွေကအမျိုးမျိုးပေါ့နော်ကျမအမြင်မှာတော့အာဇာနီစိတ်ဓာတ်ကိုအများအမြင်တာတော့ဒါတတ်တည်ရှိခြင်းနဲ့ပဲဆိုင်တယ်လို့မြင်ကြတယ်တတ်တည်ရှိတာကိုအာဇာနီစိတ်ဓာတ်ပေါ့ရဲရင်နဲ့လူရဲကန်ရဲတာကိုအာဇာနီစိတ်ဓာတ်လို့မြင်ကြတယ်ကျမကတော့ဒီလိုပဲကြည့်လို့မဖြစ်ဘူးပေါ့နော်အဲ့တော့မြင့်မြတ်တဲ့စိတ်ဓာတ်ကိုအခြေခံမှအာဇာနီစိတ်ဓာတ်လို့ခေါ်နိုင်မှာပါတတိရှိတယ်ဆိုတာလေမြင့်မြတ်တဲ့စိတ်ဓာတ်ကိုအခြေခံတဲ့တတိမျိုးဖြစ်ရပါမယ်။ဟိုတတ်ရဲ့ဖြတ်ရဲ့တိုင်းတတိမဟုတ်ပါဘူး။အဲ့တော့မြင့်မြတ်တဲ့စိတ်ဓာတ်တွေကျမတို့နိုင်ငံမှာပွားများအောင်လို့ကျမတို့ဟာအာဇာနီခေါင်းဆောင်ကြီးတွေကိုလေးစားတဲ့နဲ့အာဇာနီခေါင်းဆောင်ကြီးတွေရဲ့ကျေးဇူးကိုမမေ့သင့်ဘူးလို့ကျမတို့ဒီလိုပဲယူဆပါတယ်
။သူမရဲ့ဖခင်အာဇာနီခေါင်းဆောင်ကြီးဗိုလ်ချုပ်အောင်ဆန်းနဲ့ပတ်သက်လို့လည်းပြန်ပြောင်းအမတ်ရစရာအဖြစ်နဲ့ဒေါက်တာဆန်းစုကြည်ကထည့်သွင်းပြောကြားသွားခဲ့ပါသေးတယ်
။ဒီနေ့ဖြစ်ဖြစ်နေတကွကြံတန်နဲ့ကြဆုံသွားတဲ့အာဇာနီခေါင်းဆောင်ကြီးတွေအကြောင်းပြောနေတဲ့နေရာမှာဒီဖြစ်ဖြစ်ကိုယ်တိုင်ပြောသွားတဲ့စကားသူကသူ့ကိုယ်သူပြင်ပြုတ်ပြင်မို့လိုတယ်ပေါ့နော်။ចောင်းသားဘဝတုန်းကလိုပုံစံနဲ့သူနေလို့မရတော့ဘူး။သူကចောင်းသားမဟုတ်တော့ဘူး။သို့သော်ညာလေအဲ့ဒီတော့ဖြစ်ဖြစ်အင်တန်ငယ်ပါသေးတယ်။32နှစ်ဒီစကားပြောခဲ့တုန်းက32နှစ်တောင်မပြည့်သေးပါဘူး။ဒါပေမဲ့ဖြစ်ဖြစ်ကတော့လူကြီးစိတ်အပြည့်အဝနဲ့သူဟာလူကြီးတယောက်ဖြစ်သွားလို့လူကြီးပြည်ပြည်နေရမယ်။သူ့ရဲ့အားနည်းချက်တွေကိုသူပြုပြင်ရမယ်။ဒီဟာတွေကိုတနေ့နဲ့တနေ့တိုင်းပြည်အတွက်ပို့ပြီးတော့သူတံပိုးရှိအောင်လို့နေသွားရမယ်ဆိုတာကိုလက်ခံသွားတော့ကြောင့်မလို့ကျမအနေနဲ့တော့ဖေဖေကတကယ်အာဇာနီစိတ်နဲ့စိတ်ဓာတ်နဲ့ပြည့်စုံနေလို့ကျမဒီလိုပဲသတ်မှတ်ပါတယ်။ကြာဆုံးသွားလို့ဒီလိုအနစ်နာခံသွားလို့အာဇာနီရဲ့လို့ကျမဒီလိုသတ်မှတ်တာမဟုတ်ပါဘူး။မှန်ကန်တဲ့မြင့်မြတ်တဲ့စိတ်ဓာတ်ရှိလို့အာဇာနီလို့ကျမကနေပြီးတော့သတ်မှတ်တာပါ။ဒါကြောင့်မလို့ကျမတို့ရဲ့နိုင်ငံမှာအာဇာနီတွေအများကြီးမွေးဖွားရှင်သန်နိုင်ကြပါစေလို့ကျမအနေနဲ့ဆန္ဒပြုရင်းနဲ့ဒီဂုဏ်ချုပ်ပါတယ်။ကျေးဇူးတင်ပါတယ
်။အာဇာနီနဲ့အခမ်းအနားတွေကျင်းပခွင့်မရှိဘူးလို့အစောပိုင်းမှာအာဏာပိုင်တွေကမြို့နယ်တချို့မှာတားဆီးပိတ်ပင်မှုတွေရှိကြတာကြောင့်စိုးရိမ်ပူပန်မှုတွေရှိနေပေမဲ့လည်းအားလုံးအထင်ကောင်မရှိပဲပြီးစီးသွားတဲ့အတွက်ကျေနပ်အားရမှုရှိတယ်လို့အာဇာနီဘိမှန်မှာကိုယ်တိုင်သွားလွမ်းသူပန်းကိုခြောက်ဝင်ရခဲ့တဲ့88မျိုးဆက်ចောင်းသားကောင်းဆောင်ကိုကိုကြီးကပြောပြပါတယ်။
ပါပိုင်းကြားတာတွေကတော့နည်းနည်းကျွန်တော်စိုးရိမ်နေကြ။ဟောဆိုအများပြည်သူနဲ့ဆိုင်တဲ့အခမ်းအနားအများပြည်သူနဲ့ဆိုင်တဲ့နေရာမျိုးမှာသင်ချက်မှုတွေတော်တော်များတယ်ဆိုပြီးကြားတော့ကျွန်တော်လည်းစိုးရိမ်နေ။အဲဒါဟိုပထမပိုင်းတော့ပေါ့ဗျာဒီနာရီတို့ဘောပင်တို့ကအစအကုန်လုံးချုပ်ခဲ့ရမယ်ထားခဲ့ရမယ်ဖုန်းတွေကင်မရာတွေအကုန်ထားခဲ့ရမယ်အပန်းကြွေတွေလည်းမချရဘူးအစရှိတဲ့ချိန်ပေါ့ဗျာအဲ့ဒါလိုတွေဖြစ်ပြီးစိုးရိမ်နေ။အဲ့တော့အခုတော့ကျွန်တော်တို့သွားပြီးတော့လေးပြုတဲ့အချိန်မှာတော့တော်တော်လေးလွတ်လပ်လပ်အလေးပြုခွင့်ရခဲ့တဲ့အတွက်ကြောင့်ပေါ့လေဒါနဲ့ကျွန်တော်လည်းစိတ်သက်သာရရတယ်အဲ့တော့တကယ်ကတော့ဒီပြီးခဲ့တဲ့ကျွန်တော်တို့စက်ပန်းဂျူလိုင်ပွဲမှာတုန်းကလည်းအစိုးရလွန်ပြီးတော့ပေါ့ဗျာဒီလုံခြုံရေးရှုထောင့်ကနေကြီးလေးကြီးသာရှိတဲ့တဘာဝအတိုင်းရှင်းရှင်းချက်ချက်တိုင်တွယ်တာတွေကအစိုးရရဲ့ပုံရိပ်ကိုအရင်ထိခိုက်တယ်နိုင်ငံတော်ရဲ့ပုံရိပ်ကိုလည်းထိခိုက်တယ်ဆိုတော့အခုတော်တော်လေးတက်တောင့်တက်တာရှိရှိနေအများပြည်သူကဂါရဝပြုနိုင်တဲ့အခြေအနေကတော့ကျွန်တော်တို့ဒါဟိုကျေးဇူးနဲ့တင်ပါတယ်
မနက်အစောပိုင်းကတော့ဒေါန်ဆန်းစုကြည်ဟာသူမနေအိမ်မှာပဲတန်ဃာတော်ဆယ်ပါးကိုစွန့်ကပ်လူခဲ့ပြီးတော့အာဇာနီဘိတ်မှာမှာမိသားစုနဲ့အတူလွန်သူပန်းကိုချခဲ့တာပါ တောင်ဆန်းစုကြည်နီးတို့ပဲတခြားအာဇာနီကြီးတွေရဲ့မိသားစုဝင်တွေကလည်းအာဇာနီဘိမှန်မှာလွန်သူဖမ်းဝေလာချခဲ့ကြပြီမဲ့အကိုဖြစ်သူဦးအောင်စာဦးကတော့လူကိုယ်တိုင်တက်ရောက်ခဲ့ခြင်းမရှိဘဲမိသားစုကိုစားပန်းဝေကိုသာပေးပို့ခဲ့တယ်လို့သိရပါတယ်။နိုင်ငံတော်အခမ်းအနားအဖြစ်နဲ့ကျင်းပတဲ့အာဇာနီနေ့အခမ်းအနားကိုတော့ဒုသမရဆိုင်းမောက်ခမ်းဦးဆောင်တက်ရောက်ခဲ့ပြီးတော့ဖိတ်ကြားထားတဲ့နိုင်ငံရေးပါတီတွေအနက်က NLD ပါတီကိုစားနိုင်ငံအဖွဲ့ဝင်ဗိုလ်ချုပ်ကြီးဟောင်းဦးတင်ဦးနဲ့တခြားအဖွဲ့ဝင်၄ဦးတို့တက်ရောက်ခဲ့တယ်လို့သိရပါတယ်။အာဇာနီနေ့မတိုင်ခင်ကအခမ်းအနားတွေမလုပ်ကြဘို့အာဏာပိုင်တွေဘက်ကတားဆီးပိတ်ပင်မှုတွေရှိခဲ့သလိုဗိုလ်ချုပ်ကျေးရုပ်ဗိုလ်ချုပ်ပန်းချံရှိတဲ့နေရာတွေကိုမဝင်နိုင်အောင်အဆောက်အအုံချထားတဲ့အပြင်လွမ်းသူပန်းဝေချတာဓာတ်ပုံရိုက်တာတွေမလုပ်ဖို့အတွက်လည်းမုံရွာမြို့အပါအဝင်နယ်မြို့အတော်များများမှာအာဏာပိုင်တွေကဒီကနေ့တားဆီးပိတ်ပင်မှုတွေပြုလုပ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်ခင်ဗျာ